သမီးတော်သာရောတန်ရှင်တော်ဝိညာဉ်တော်ဤနာမတော်မြတ်၌အာမင်။ပြောခင်သည်တနုန်ရှိပါစေ။ချလာစွာသောညီကိုမောင်နှမပေါင်းတို့မတ်လ20နှစ်တရနေ့စနေနေ့အတွက်ဖကြားထောက်ရှုရမယ့်ခြံချက်ကတော့တန်လူကာခန်းကြီး18ခန်းငယ်9-24ဖြစ်တဲ့ဖာရစီဦးနှင့်အခွန်ခံသူတို့ရဲ့ပုံဥပမာဖြစ်ပါရဲ့။မိမိကိုယ်ကိုဖြောင့်မတ်သောသူဟုခံယူလျက်သူတစ်ပါးတို့ကိုပြစ်တင်ကဲ့ရက်တတ်သူအချို့တို့အားကိုရောသည်ဤပုံဥပမာကိုမိတ်တော်မူ၏လူနှစ်ယောက်သည်ဆုတောင်းပရဏာပြုရန်ဗိမာန်တော်သို့သွားကြ၏တစ်ယောက်သည်ဖာရစီဦးဖြစ်၍အခြားတစ်ယောက်သည်အခွန်ခံသူဖြစ်၏ဖာရစီဦးသည်မတ်တရလျက်မိမိစိတ်ထဲ၌ဤသို့ဆုတောင်း၏ဘုရားပြာသခင်တပည့်တော်သည်အခြားသူများကဲ့သို့လူရဲ့တော်သူမတရားတော်သူသူများကိုပြစ်မှားတော်သူမဟုတ်သည့်အပြင်ဤခွန်ခံသူကဲ့သို့လည်းမဟုတ်သောကြောင့်ကိုရောဤကျေးဇူးတော်ကိုချီးမွမ်းပါ၏တပည့်တော်သည်ခုနှစ်ရက်တပတ်တွင်နှစ်ကြိမ်အစာရှောင်ပါ၏တပည့်တော်ရရှိသည်များဥစ္စာပစ္စည်းတို့မှဆယ်ဖို့တဖို့ဆူတန်းပါ၏ဟု၍ဆုတောင်း၏အခွန်ခံသူမူကားအဝေး၌ရနေသည့်ကောင်းကင်သို့ပင်မော်မကြည့်ဝွန့်ပဲမိမိရင်ပါးကိုပုတ်၍ဘုဖျားသခင်ပြည့်ရှိသူတပြည့်တော်ကိုတနာတော်မူပါဟုဆုတောင်း၏သင်တော်ငါဆိုသည်ကားဤသူသည်အခြားတစ်ယောက်ထက်သာ၍ဖြောင့်မတ်တန်ရှင်းခြင်းအခွင့်ခံရလျက်အိမ်သို့ပြန်သွားရ၏မိမိကိုယ်ကိုချင်းမြောက်တော်သူသည်နှိမ့်ချခြင်းခံရလိမ့်မည်မိမိကိုယ်ကိုနှိမ့်ချတော်သူမူကားချင်းမြောက်ခြင်းခံရလိမ့်မည်ဟုမိတ်တော်မူ၏ဤသည်ကားယေရှုသခင်၏မွန်မြတ်သောဧဝံဂေလိကြားတော်ပြီသည်ချစ်လားစွာသောညီကိုမောင်နှမအပေါင်းတို့ခနေ့ဖာရစီဦးနှင့်အခွန်ခံသူရဲ့ပုံဥပမာကိုအခြေပြုကြရနောမိမိကိုယ်ကိုစမ်းစစ်ခြင်းလိုအပ်သောအသည့်တွေကိုရရှိခြင်းပရောရှင်ကိုချင်မှန်ခြင်းစသဖြင့်ဒါတွေကိုပြုကြပါစို့ပရမတ္ထချက်အနေနဲ့မိမိကိုယ်ကိုဖြောင့်မတ်သောသူဟုခံယူလျက်သူတစ်ပါးကိုပြစ်တင်ကဲ့ရက်တတ်သူတချို့ကကိုရောသည်ဒီပုံဥပမာကိုမိတ်တော်မူ၏ဒီပုံဥပမာကိုသခင်ယေရှုကနေပြန်တော့ဘသူတွေကိုပေးတယ်လဲဆိုတော့ကိုယ်ကိုယ်ကိုအထင်ကြီးတဲ့လူတွေကိုယ်ကိုယ်ကိုဖြောင့်မတ်တယ်လို့ခံယူယူဆထားတဲ့သူတွေသူများတွေကိုတော့လုံးဝအထင်သေးတဲ့သူတွေအဲ့ဒီလူမျိုးတွေကိုအဲ့လိုစိတ်ထားရှိတဲ့လူတွေကိုအခင်စုကပုံဥပမာကိုပေးပြတဲ့နောက်သင်ခန်းစာပေးတာတွေ့ရမှန်ပါတယ်ဒီလောကမှာကျွန်တော်တို့ကိုယ်တိုင်လည်းပဲကိုယ့်ကိုယ်ပြန်လည်စမ်းစစ်ဖို့ကိုယ်ဟာဒါလင်အမှန်ကန်ဆုံးကိုယ်ဒါလင်အတော်တဆုံးကိုယ်ဒါလင်အချစ်တဆုံးကိုယ်တော်လည်းအနစ်နာခံတတ်ဆုံးလို့ထင်ကြကြတဲ့လူတွေရှိတယ်။ထင်တာတွေမကသေးပါဘူး။ပြောတော်ပြောကြ။သူများတွေကိုတော့အပြစ်တွေထောက်လက်ညိုးပြီးထိုးပြီးတော့လက်ညိုးကတော့သူများကိုတချောင်းပဲထိုးတာ။တကယ်တော့လေကိုယ့်စီမှာရှိတဲ့အာနေချက်တွေက3ဆ4ဆလောက်ဖြစ်နေတယ်။3ချောင်း4ချောင်းတော့ကိုယ်ပြန်ထိုးနေတဲ့ဟာတွေမသိလိုက်ဘူး။ဒါကြောင့်ဒီနေ့သိအောင်ဘာရင်းကာလာလေးဖြစ်တဲ့အခါကျတော့เนาะဒါတွေကိုစဉ်းစားဒါကြောင့်ငါဟာအဲ့ဒါလို့လူထဲမှာပါသလားကိုကိုအဟုတ်ကြီးထင်ပြတဲ့နောက်လူတွေကိုအထင်သေးအမြင်သေးပြစ်တင်တဲ့မကောင်းမြင်တတ်တဲ့သူတယောက်ပြန်ဖြစ်နေသလားဆိုတာကိုတော့ရှင်းရှင်းလေးမြင်အောင်ကိုကိုပြန်လဲမြင်နိုင်ဖို့အတွက်အဲ့ဒါလို့လည်းပဲမဖြစ်ဖို့အတွက်ထူတောင်းကြိုးစားရမှာဖြစ်တယ်ဆိုတော့ဒုတိယတစ်ချက်အနေနဲ့သခင်ယေရှုပေးတဲ့သင်ခန်းစာကဖာရစီဦးနဲ့အခွန်ခံသူအခွန်ခံသူဆိုတာကတော့သူတို့ဂျူးလူမျိုးများတွေရဲ့အတွေ့အသိအရဆိုလို့ရှိရင်ပြည့်ရှိသူလို့ခေါ်ကြတာအခွန်ခံသူဆိုရင်ပြည့်ရှိသူပဲဒီခေါင်းစည်းအောက်မှာဝင်တဲ့လူအလုံးကပြည့်ရှိသူပဲအဲ့ဒါခေါင်းစည်းကိုကြည့်ပြီးသူအလုံးချုံကုန်တင်းသွင်းပြီးတော့အလုံးတစ်ခုတည်းပဲလို့ယူဆကြအဖာရဇီဦးဆိုတဲ့ပုဂ္ဂိုလ်ကလည်းဘာလဲဆိုတော့ပြောလိုက်လို့ရှိရင်ဒီခေါင်းစည်းအောက်မှာရှိတဲ့ပုဂ္ဂိုလ်အလုံးဟာတကယ်ဟန်ဆောင်သမားတွေပဲလို့အဲ့လိုပဲ ပါရှိတယ်ဆိုတော့ဒီနေရာလူတွေအားလုံးသိအောင်ပေါ့လေဒီလိုဖာရစီဦးရဲ့ဆုတောင်းခြင်းနဲ့ခွန်ခံတဲ့ဆုတောင်းခြင်းဒီနေရာအပြင်ဆိုလို့ရှိရင်ကိုယ့်ကိုထင်ကြီးတဲ့သူတယောက်ရဲ့ဆုတောင်းတဲ့နဲ့ကိုယ့်ကိုဒီအပြည့်ရှင်မှန်ရှိတဲ့သူတယောက်ရဲ့ဆုတောင်းတဲ့ကွာဟမှုကျွန်တော်တို့ကြည့်အခုကိုထင်ကြီးတယ်ဆိုတဲ့ပုံကိုတရားဟာဆုတောင်းလို့ရှင်ဘယ်လိုဆုမတ်တက်ရတယ်တဲ့မတ်တက်ရတဲ့သဘောတဘာဝလည်းပဲဒါတော့ကိုယ့်ကိုအဟုတ်ကြီးထင်တဲ့သဘောတဘာဝပုံစံလေးဖြစ်တာပေါ့အဲဘယ်လိုဆုတောင်းတယ်လဲဆိုမတ်တက်ရပြီတဲ့နောက်ဘုရားသခင်တပည့်တော်ကြီးခြားသူများကဲ့သို့အဲအဲ့လိုသူ့ကိုသူများကိုပြစ်တင်ပြီးပေါ့မြားပခုံးပေါ်တက်ပြီတဲ့နောက်လက်မထောင်တဲ့သဘောမျိုးပေါ့ခြားသူများကဲ့သို့လူရဲ့သောသူမတရားသောသူသူများမယားကိုပြစ်မာတော့သူမဟုတ်သည်ဖြင့်တဲ့ဒါလည်းမဟုတ်ဘူးသူကတော့သူများတွေကတော့အဲ့လိုလုပ်တယ်ဆိုတဲ့သဘောမျိုးဆုတောင်းတာဒါဆုတောင်းတာတော့မဟုတ်ကြွားနေတာပေါ့နောက်တော့ဘယ်တော့ဒီဖြစ်တယ်လဲဆိုသူရဲ့နေဆက်တယ်သူနဲ့သူဆုတောင်းနေတဲ့နောက်နားလေးမှာရှိတဲ့အခွန်ခံသူကိုတောင်းပတ်သက်လာတယ်သူကအဲ့ဒီနောက်မှာဆုတောင်းနေတဲ့အခွန်ခံသူကဲ့သို့လည်းမဟုတ်တော့ကြောင်းကိုရောကိုယေရှုတင်ပါ၏ဖျားလို့နောက်တော့ဘာဆက်ကြွားသေးတယ်လဲဆိုတော့တပြည့်တော်ခုနှစ်ရက်တပတ်မှနှကျင်းအစာရှောင်နေကိုတော့တပြည့်တော်ရှိသမျှဥစ္စာပစ္စည်းတို့မှဆယ်ဖို့တဖို့တပြည့်တော်မြဲတမ်းလှူတယ်ကိုတော့ခန္ဓာတွေဟာဆုတောင်းတာမှမဟုတ်တော့ဘူးသို့တော်အဲ့လိုဆုတောင်းတဲ့ဖာရစီဦးကနန်းရှင်ပြတာပေါ့လေဒါပေမဲ့လို့ခွန်ခံတဲ့သူကြတော့ဘယ်လိုဆုတောင်းတယ်လဲဆိုတော့ဟိုးအဝေးကနေအဝေးကနေဆိုတဲ့အနေထားလေးကိုပြောရတယ်ဆိုတော့အရှိကမသွားရဲဘူးအဝေးမှနေတာဖခင်ကြောင့်တကားဝမှနေတာဘာဖြစ်လို့လဲပြောချင်တာကတော့ဟိုဖះအနာကိုမသွားရဲဘူးဖះကိုကြောက်တယ်ဖះကိုစိုးရင်တယ်ဖះကိုပြင်မာမိသည့်အတွက်ကြောင့်အဝေးကြီးမှနေတယ်ဖះအနာတော့မသွားရဲဆိုတဲ့သဘောအဝေးကနေပြီးတဲ့နောက်အနေထားတစ်ခုကပါလဲခေါင်းတောင်မှမမော့ရဲဘူးတဲ့အဖြစ်ရှိတာဟုတ်ခေါင်းမမော့ရဲပဲနဲ့မိမိရင်ပကိုပုတ်ခါပုတ်ခါလှုပ်ပြီးတဲ့နောက်ဘယ်လိုပြောလဲအိုဖះသခင်အဖြစ်ရှိသူတပြည့်တော်ကိုတနာတော်မူပါဟုဆုတောင်းလေ၏ဖះသခင်မိမိဒီအပြစ်ရှိတာကိုရှစ်မှန်သိပြီတော့နော်ဝမ်းနေပြီနောင်တရတာဆိုတာအဲ့ဒါကိုပြောတာပြစ်ရှိသူတပြည့်တော်တနာတော်မူပါကျွန်တော်တို့အားလုံးဟာဖျားသခင်ရဲ့တနာခြင်း၌သာလေမိမိတက်တာရှင်သန်နေရတယ်ဆိုတာကိုလည်းသတိရတာဖြစ်တယ်ဒါကြောင့်ကျွန်တော်တို့မစ္စတရားတော်ပူဇော်တဲ့အခါမှာဖျားသခင်တနာတော်မူပါခရစ်တုသခင်တနာတော်မူပါဆိုပြီးတော့6ခါဆိုတယ်ဒီတနာခြင်းရဲ့သဘောတဘာဝဒါနှိမ့်ချခြင်းပါရင်အဲ့လိုဆုတောင်းတာဖာရစီဦးနဲ့ဆုတောင်းတဲ့နဲ့ခွန်ခံသူရဲ့ဆုတောင်းတဲ့ကိုတန်းရှင်ပြတယ်။တတိယတစ်ချက်နေနဲ့ကဘာလဲဆိုတော့သခင်စုပြန်ပြောတဲ့စကားသင်ခင်စုပြန်ပေးတဲ့သင်ခန်းစာသင်တို့အားငါဆိုဒီကဤသူသည်အခြားတယောက်တဲ့သာ၍ဖြောင့်မှတန်ရှင်ခြင်းခွင့်ခံရလေအိမ်တို့ပြန်သွားရသည်အဲ့ဒီအခွန်ခံသူမိမိရဲ့ပြည့်ကိုအတွက်နောင်တရပြီးတဲ့နောက်ဖျားသခင်တန်အတနာခံတဲ့သူဟာဖြစ်ရင်ပျော်ရွှင်ဝမ်းမြောက်စွာဖြင့်တန်ရှင်းဖြူစင်သွားပြီးတဲ့နောက်အဲ့ဒီအနေထားနဲ့တန်ရှင်းဖြူစင်သွားပျော်ရွှင်စွာဖြင့်အိမ်ကိုပြန်သွားရတယ်အဲ့ဒါသူတန်ရှင်းသွားတယ်ပေါ့ဒါကြောင့်ကျွန်တော်တို့တွေနောက်ဆုံးသခင်စုပေးတဲ့သင်ခန်းစာလေးကဘာလဲဆိုတော့မိမိကိုယ်ကိုချင်းမြောက်တော်သူသည်နှိမ့်ချခြင်းခံရလိမ့်မည်ဒီနေ့ကြရင်ပေါ့တချင်းချင်းတစ်ခါကတကွေ့ကွေ့ကြရင်မိမိကိုယ်ကိုအမြဲတမ်းစိတ်မြင့်ထောင်လွှားပြတဲ့သူဟာအကြနာလေပြောမှာပေါ့နော်ချင်းမြောက်တော့နှိမ့်ချခြင်းခံရလိမ့်မည်ဒါကြောင့်ကြာဘူးကြမှာပါနော်လာဇရုနဲ့တထေမင်းရဲ့ပုံပမာတထေမင်းကလောကမှာနေတဲ့အခါကျတော့အောက်ခြေလှုပ်ပြတဲ့နောက်မိမိကိုယ်ကိုမိမိအဟုတ်ကြီးထင်တာကျွန်တော်တို့ကြာဘူးတဲ့စကပုံလေးလို့ပေါ့ဖြစ်စဉ်လေးတွေပေါ့ဝါဆိုဝါကောင်းချိန်မှာနှချီကြောက်ပေါ်မှာတက်နေတဲ့ဖားတွေလို့ပေါ့။ဝါဆိုဝါကောင်းဆိုတာရေကြီးတဲ့အချိန်ဖားဟာအားလုံးသောအရာတွေရေထဲမြုပ်နေတဲ့အချိန်မှာဖားနှချီပေါ်မှာတက်နေပြီးအော်ဟစ်ကြွားဝါပျော်ရွှင်နေတာမကြပါဘူး။နှချီကြောက်ရေနူးလိုက်တဲ့အခါမှာရေထဲပျော်တဲ့ဖားလည်းပဲကမ်းမမြင်လမ်းမမြင်ဖြစ်တာ။ကြီးမိုက်လည်းပဲဒီတိုင်းပဲ။အဲ့ဒါပဲစိတ်မြင့်တဲ့သူဟာမာနထောင်လာတဲ့သူဟာကိုယ်ကိုထင်ကြည့်တဲ့သူဟာတနေ့ကြလို့ရှိရင်အောက်ရောက်သွားမယ်မိမိကိုယ်ကိုလောလောဆယ်မှာတကယ်နှိမ့်ချခြင်းပါရမီနဲ့ပြည့်ဝပြည့်တဲ့နောက်ကိုခြင်းစာတရားနဲ့ပြည့်ဝပြည့်တဲ့နောက်ရှိတဲ့သူတယောက်ဟာဖြစ်ရင်မိမိကိုယ်နှိမ့်ချတော့သူကချီးမြှောက်ခြင်းကိုခံရလိမ့်မယ်လို့ဟ ကိုယ်တော်ရှင်ကလေးချမ်းသာမှာပြောထားလည်းရှိပါဒါကြောင့်နေချခြင်းပါရမီဟာအင်မတန်မှအရေးကြီးတဲ့ပါရမီဖြစ်ပါတယ်နေချခြင်းဆိုတာလည်းပဲလှုပ်ယူလို့ရတဲ့အခါလဲရှိကောင်းရှင်နိုင်ရင်ရှင်မှာပေါ့သို့တော်လည်းပဲနေချခြင်းရဲ့သဘောတဘာဝသည်ဘယ်လိုပြောထားသလဲဆိုတော့ကအနေခံရတဲ့အခါမှာအဖိနေခံရတဲ့အခါမှာဘုရားသခင်ရဲ့မျက်နှာကိုထောက်ပြီးတော့ပေးခံခြင်းနဲ့နေချခြင်းနဲ့ခံထမ်းခြင်းသည်ဟာနေချခြင်းမည် You are humble when you are humbled by others and you bear it for Christ ဒါမှ humility လို့ခေါ်တာ when you are humbled by other people you humble for Christ you are really humble နေချခြင်းဆိုတာသခင်ဆုမျက်နှာကိုထောက်ပြီးတဲ့နောက်အနေခံရတဲ့ခံမှာနေချစွာဖြင့်သခံထမ်းခြင်းဖြစ်ပါလေဒါကြောင့်အဲ့ဒါလိုနေချခြင်းပါရမီကိုအရောက်တန်းစီကျင့်နိုင်ဖို့အတွက်အမြဲတမ်းဆုတောင်းရမယ်လူဆိုတာမာနနဲ့ပါပေါ့အားလုံးမာနရှိကြပြီဒါကိုလည်းလက်ခံရမယ်ဒီမာနတည်းချုပ်ငြိမ်ပျောက်ကင်းသွားအောင်ရေစံကိုလောခပြီးစူးစမ်းပြီးလောကသက်တာကိုရှင်သန်ကြရတာကြီးပဲဖြစ်တယ်ဖျားရှင်ရောက်တိုင်းကိုကောင်းကြီးပြပါစေ။